အစကတည်းကဆက်ပြေးဒုက္ခတွေရှိနေတဲ့ကချင်ပြည်နယ်မှာဆရာနာသိမ့်ပြီးတဲ့နောက်မှာတော့ပြည်တွင်းဒုက္ခတွေ9000ကျော်တိုးလာခဲ့တဲ့အတွက်အခုဆိုရင်ကချင်စစ်ဆောင်ဒုက္ခတွေစုစုပေါင်း3000ခွဲကျော်ထိရှိသွားပြီလို့ကချင်အမျိုးသမီးအစည်းအရုံး KWAD ကပြောလိုက်ပါတယ်ဒုက္ခတွေဒီလိုထက်ဝက်ကျော်များလာတဲ့အတွက်သူတို့အတွက်အခြေခံစားနပ်ရိက္ခာနဲ့လူသားချင်းစာနာမှုအကူအညီတွေကအရေးပေါ်လိုအပ်နေပါတယ်နောက် KIO ထိန်းချုပ်နယ်မြေမှာရောအစိုးရထိမ့်ဖြုတ်နယ်မြေတွေကြားမှာရှိတဲ့ဒုက္ခသည်စခန်းတွေမှာလုံခြုံရေးကစိတ်မချရတဲ့အခြေအနေဖြစ်နေသလိုဒုက္ခသည်တွေကိုနိုင်ငံတကာအတိုင်းဝန်းကမေ့မထားဖို့ကိုလည်းသူတို့ကတိုက်တွန်းပါတယ်။ကချင်ပြည်နယ်တွေကဒုက္ခသည်တွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေတွေကိုသိနိုင်ဖို့ကချင်အမျိုးသမီးအစည်းအရုံးတွဲဖက်အတွေ့အမှုစမ်းထွက်ကို VOA မြန်မာပိုင်းကနေပြီးတော့ကျွန်မဆက်သွယ်မေးမြန်းတော့သူကဒီဒုက္ခသည်တွေရဲ့အခြေအနေအခုလိုစပြောပြပါတယ်
။ခုကျွန်မတို့ဒီကချင်ဒေသမှာကဒီစစ်ပြေဒုက္ခသည်တွေကတဲ့ငါဟိုအရင်ကလေး2017ကနေဖြစ်လာတဲ့အတွက်ကြောင့်မလို့ရှိနေတဲ့ဒုက္ခတွေတွေဖြစ်တယ်အခုဒီအာနာသိမ့်ပြီးရဲ့နောက်ပိုင်းပေါ့နော်2021နောက်ပိုင်းမှာတိုးလာတာကလည်းရှိရငါးတောင်းအထက်ရှိပေါ့ကျွန်တော်ရဲ့ဟိုလက်လမ်းမီတလောက်စင်းအရာဆိုရင်တော့တိုးလာတဲ့လူတွေရောဆိုရင်ဒီကချင်ဒေသမှာဟိုတသိန်း5000တသိန်း6000ဝန်းကျင်လောက်ပေါ့နော်ရှိရအရင်တော့လိုမျိုးဟိုကူညီနိုင်တဲ့အခြေအနေကလည်းအရန်ဒုက္ခဖြစ်တဲ့ဒါအခုလောလောဆယ်အစ်စ်ဖြစ်လာတဲ့ဒုက္ခတွေကိုအတွက်ပေါ့နော်လက်ရှိရှိနေတဲ့ဒုက္ခတွေတွေအတွက်ရောအခက်ခဲကအများကြီးရှိတယ်ဒါဖြစ်လို့လဲဆိုတော့အနာသိမ့်ပြီးတဲ့နောက်ပိုင်းမှာပိုဆိုးလာတဲ့2016မှာဒီ NLD အစိုးရဖြစ်တုန်းကလည်းဒီကစင်ဒေတာတွေဘက်မှာဒီဒုက္ခတွေကိုကူညီနေတဲ့ဟာက short cut ထားပြီးသားဆိုတော့အဲ့ short cut တဲ့အတွက်ကြောင့်မလို့ကစင်ဒေတာမှာရှိနေတဲ့ဒုက္ခတွေကိုအများကြီးဒုက္ခရောက်ခဲ့တယ်တချိန်ထဲမှာပဲဒီအနာသိမှုကပြန်ဖြစ်တယ်ဆိုတော့ဒီသူတို့အတွက်ကိုကူညီတဲ့အကူအညီကမရှိတော့ဖြစ်သွားတဲ့အခုပုံစိုးတယ်ပေါ့နော်ဒီအခြေအနေမှာနော်အခုလောလောဆယ်ဒီနိုင်ငံကြီးအခြေအနေကြောင့်ရကိုယ့်ရဲ့ဒေတာပြန်ဖို့အတွက်ဒါကြီးနေပေမဲ့ပြန်လို့မရတဲ့အခြေအနေတွေဒုက္ခတွေတော့အများကြီးရှိပါတယ်ပေါ့
အရင်တုန်းကဆိုလို့ရှိရင်ဒီ KIO ပေါ့နော် KIO KIA ထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတွေစခန်းဆိုပြီးရှိတယ်နောက်ဒီအစိုးရထိန်းချုပ်တဲ့နယ်မြေမှာရှိတဲ့စစ်ပြေးဒုက္ခတွေစခန်းဆိုပြီးတော့ရှိခဲ့တယ်ပေါ့နော်ဆိုတော့အခုလက်ရှိဆီယနာတင်ထားတဲ့မြန်မာနိုင်ငံကဒီမြောက်ပိုင်းကချင်မှာဆိုလို့ရှိရင်ဒီဒုက္ခတဲ့စခန်းတွေထဲမှာရှိနေတဲ့စစ်ဆောင်ပြည်သူတွေပေါ့နော်အထူးသဖြင့်ကချင်ပြည်သူတွေရဲ့အဓိကလုံခြုံရေးအခြေအနေအနေထားကရောဘလောက်အထိမှသူတို့အခက်အခဲတွေရှိကြလဲသူတို့အတွက်ခုနစားနပ်ရိက္ခာပိုင်းမှာလည်းအခက်အခဲရှိသလိုသူတို့အတွက်ဒီလုံခြုံရေးအနေထားကရောဘလောက်အထိမှသူတို့အတွက်စိန်ခေါ်မှုတွေရှိပါလဲလို့ဟုတ
်လုံခြုံရေးကတော့ကျမတို့အရင်ကတည်းကနေတော့စိုးရိမ်ရတဲ့အခြေအနေဖြစ်တယ်ဘာဖြစ်လဲဆိုတော့ကျမတို့ဒီစစ်မြေပြင်ဒေသမှာရှိရတဲ့ဒုက္ခတွေဖြစ်တယ်ဘာလို့ဆိုတော့ဒီစစ်တိုက်လို့ရှိရင်မြေပြင်စစ်ပွဲပဲတုံးတာမဟုတ်ဘူးလေနော်ဝေဟင်ကနေလင်းရင်နဲ့ဘုံကျဲတဲ့ကိစ္စလို့ဝေဟင်စစ်စီရေးလုပ်တဲ့ဟာကအများကြီးတုံးတယ်ဆိုတော့ဒီဟာကအချိန်မရွေးဒီဒုက္ခတွေစခန်းတွေမှာKIA control ရဲ့ KIA ထိန်းချုပ်တဲ့မြေကြီးအောက်မှာရှိတဲ့ဒုက္ခတွေစခန်းတွေမှာအချိန်မရွေးကြနိုင်တယ်ဒါတဲ့အတွေ့အကြုံနဲ့ရှိခဲ့တယ်ပေါ့နော်2018တုန်းကလည်းဒီလိုင်းစားဘက်ကဒုက္ခတွေခံမကြပြီးမှလူတွေတန်ရာရတဲ့အခြေအနေလည်းဖြစ်ခဲ့ခုရယ်ဆိုတော့ထိန်းချုပ်မှုကတော့ကျမတို့ဒီစစ်မြေပြင်မှာရှိတဲ့အတွက်ကြောင့်မလို့လုံခြုံရေးကတော့ဟိုစာဝတ်နေရေးလည်းမဟုတ်ဘူးကျမရေးလည်းမဟုတ်ဘူးနဲ့ဒီအသက်အန္တရာယ်လုံခြုံရေးကလည်းအမြဲတမ်းထိန်းချုပ်မှုကတော့ရှိပါတယ်ပေါ့
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်တစ်ခုကအရင်ဒီ NND အစိုးရလက်ထက်တုန်းကဒီဆရာစကလမ်ဆန်ဆောင်တို့ပါတယ်ဗောနော်ဒီကချင်ကခေါင်းဆောင်နေနဲ့အကုန်လုံးတွေ့ညှိပြီးတော့မှကချင်ဒုက္ခတွေတချို့ပြန်ပြီးနေရက်ကိုပြန်ဖို့ဆိုပြီးအစီအစဉ်နေရှိတယ်အဲ့တော့အဲ့ဒီလောက်ထားတဲ့လက်ရှိအနေအထားတွေကရောဒီဒုက္ခတွေပြန်ဖို့အတွက်လုံခြုံစိတ်ချရတဲ့အနေအထားရှိနေပြီလားနောက်ဒီမိုင်းနေလည်းအများကြီးပြဿနာရှိနေသေးတယ်ဆိုတော့အခုလက်ရှိအနေအထားမှာသူတို့နေရက်ရင်းကိုပြန်ဖို့အတွက်အစီအစဉ်တွေကရောအဆင်ပြေနိုင်မှာမလားရှင်
โอ้เนี่ยเปลี่ยนยีก็တော့KBC ป่ะเนาะဒီကချင်အခွင့်အစည်းတွေနဲ့ကတော့ပြင်ဆင်နေတာတော့ရှိတယ်။ဒါပေမဲ့ကျမတို့ရဲ့လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေစီးရေးအခြေအနေအရကကျမတို့ကပြန်ဖို့အတွက်ဒုက္ခဖြစ်နိုင်တယ်ခဏပြောသလိုပဲဒီကျမတို့ landmine ကိစ္စလည်းအများကြီးပြဿနာရှိတယ်။ဟုတ်လား landmine တော့လူအသက်တွေနဲ့တေးတာကျမတို့ KWAT က documentation လုပ်တဲ့အချိန်မှာပါတယ်ပေါ့နော်တချို့ကတော့ပြန်နဲ့စူးစမ်းပြီးပြန်ကြတယ်ပေါ့ပြန်တဲ့အချိန်မှာဒီလမ်းမိုင်းထိတာတို့ပြဿနာတွေဒီ2020 2021ကြားထဲမှာလမ်းမိုင်းတွေကပြဿနာဖြစ်တယ်ပေါ့နော်အဲဒါလည်းအခုလည်းဒီအဲ့ဒီနေရာတွေမှာကစစ်သက်ရဲ့ဒီ military base ပေါ့နော်အဲ့မှာပဲရှိနေတယ်ဆိုတော့အချိန်မျိုးစစ်ဖြစ်နိုင်တဲ့ data ဖြစ်တယ် အမြဲတမ်းပါတယ်အစ်ရေတမ်းပါတယ်ဒေတာဖြစ်တယ်ဆိုတော့ပြန်ဖို့အတွက်ကတော့လူတကားကိုအင်ဂျင်စင်တာပဲဒါပေမဲ့နိုင်ငံရေးအခြေအနေအရစစ်ရေးအခြေအနေအရဘူကတော့အားနိုင်ခက်ခဲတွေဒါထဲမှာတော့သူ့လက်ရှိကတချို့ဗရာရေးဖွဲ့စည်းတွေရဲ့အစီအစဉ်ရပြန်နေတာတော့ရှိရတာပေမဲ့နောက်ဆက်တွဲခုနကပြောသလိုလမ်းမိုက်ကိစ္စတွေသူတို့ရဲ့စာဝတ်နေရေးနောက်ဆက်တွဲပြဿနာတွေကတော့ရှိနေရှိနေတာလို့ကျွ
ဒီဆရာနာသိမ်းပြီးတဲ့နောက်မှာ9000ရှိလာတယ်တသိန်းခွဲရှိလာတယ်ပေါ့နော်ဒီ IDB တွေဒီဒုက္ခသည်တွေကဆိုတော့ပြန်မိုးကလည်းအခြေအနေကအဆင်မပြေသေးဘူးဆိုတော့အခုလက်ရှိမှာတချို့ကျွန်မတွေ့တဲ့ဥစ္စာကဒီကချင်ဒီစစ်ပြေးစစ်ဆောင်ဒုက္ခသည်ပြည်သူတွေကပဲတို့ကတို့ဒီလက်မှုပစ္စည်းလေးတွေနောက်ပြီးတော့တို့အတွက်ဒီကိုယ်ပိုင်ဝင်ငွေရလာနိုင်မဲ့အနေအထားတွေနဲ့ပုံမှန်ဒီစားနဲ့ရိတ်ခါကိုယ့်အကိုရှာဖွေစားတောက်နေရတဲ့အနေအထားကရောဘယ်လိုမျိုးစီစဉ်ပေးနေတာတွေရှိပါလဲပေါ့နော်ဘာတွေလုပ်နေကြလဲအဲ့ဒါလေးနည်းနည်းပြောပြပေးပါဦး
ဟုတ်ဆိုတော့အဓိကတော့ကျမတို့ရဲ့ဒီကချင်ဒေတာတကြောပြန်စစ်ပွဲဖြစ်တဲ့နောက်ပိုင်းပေါ့နော်ဒုက္ခတွေတွေအများကြီးဖြစ်လာတဲ့နောက်ပိုင်းမှာနိုင်ငံတကာရဲ့အကူအညီကဒီအစိုးရအထူးချုပ်ဒေတာအောက်မှာတော့အကူအညီတွေရနိုင်တယ်ဒါပေမဲ့ majority ပေါ့နော်ဒီအဲဒုက္ခတွေ majority ရှိတဲ့အများစုရှိတဲ့ဒီခေ control area မှာကတော့နိုင်ငံတကာမှာရှိတဲ့ကချင်အဖွဲ့အစည်းတွေမြန်မာနိုင်ငံကအဖွဲ့အစည်းတွေပေါ့ဝိုင်းဝန်းကူညီတဲ့အထောက်ပံ့တွေနဲ့စပီးအဲရပ်တည်နေကြတာ
ဟုတ်က
ဲ့တော့တခြားတော့ဒီလက်မှုလုပ်ငန်းတွေကအများကြီးဒီလုပ်နေရတော့ကျမတို့အာရှိရပေါ့နော်ဒီဟိုကိုယ့်ရဲ့ဘုံဝေးအရှိဖို့အတွက်ဒီ small income ရရှိဖို့အတွက်ပေါ့နော
်
အခုအစည်းတွေကတော့စူးစမ်းပြီးမှအာဒီချွင်ဖန်ပြီးမှသင်ပေးတာတို့လောက်ခေါ်လောက်တာတို့အာပံ့ပိုးတာတို့တော့တော့ရှောက်လုပ်နေအဲ့ဒါကလည်းတစ်ဆက်တစ်လမ်းကိုဒီမိသားစုရဲ့အာစောင့်နေရဖြစ်ရှိရရှိနိုင်တဲ့အခြေအနေရှိရလဲတွေးရလဲပေါ့နော်ဆက်ပြီးလဲအခုညီပေးဖို့ကတော့အများကြီးလိုအပ်တယ်ဆိုတဲ့ဟာကိုတော့ကျွန်မပြောချင်တာ
ဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒီကချင် Women Association ပေါ့နော်ဒီ KW Quap အနေနဲ့ကစမ်းထွယ်လို့ဘက်ကရောဒီခုဒုက္ခသည်တွေအတွက်လက်တလောမှာပေါ့အထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်ကိုဘာတွေများဆောင်ရွက်ပေးနေတာတွေရောရှိပါလဲရှင်လက်တလောမှာလုပ်နေတဲ့အစီအစဉ်လေးလည်းနည်းနည်းပြောပြပေးပါဦ
းဟုတ်ကျွန်မတို့ KWAT အနေနဲ့ကဒီမိုက်ဇာယံဘက်ပေါ့နော် KIA Control Area အောက်မှာရှိတဲ့မိုက်ဇာယံဘက်ကဒုက္ခတွေစခန်းတွေမှာကျမတို့တမရေးနဲ့ပတ်သက်ပြီးမှခုနီပံ့ပိုးနေရရရှိတယ်။ဒေကုတမှုလည်းလုပ်တယ်ပေါ့နော်။ပြီးလို့ရှိရင်တစ်ဖက်မှာလည်းကျမတို့ဒီပေါ်မှာအမျိုးသမီးတွေအတွက် nutrition လိုအပ်တဲ့အစားအသောက်တွေအဲ့ဒါတွေကိုတော့ကျမတို့ကြားမကြားဘူးအဲ့လိုကူညီတာတွေရှိတယ်။ပြီးလို့ရှိရင်အခုလောလောဆယ်ကျမတို့လုပ်နေတာကတော့အစ်စ်တော့ဒုက္ခတွေတွေကို emergency support လေးတွေကျမတို့လုပ်နေတာတွေရှိတယ်။ဘယ်လိုပြောမလဲအမျိုးသမီးတွေနဲ့ကလေးတွေရဲ့ပြီးလို့ရှိရင်အသက်ကြည့်ရတဲ့အတွက်ကိုကျမတို့ကပံ့ပိုးနေရရှိတယ်။အဓိကတော့ကျမတို့လည်းကုညီပံ့ပိုးရဲဆိုညာတော့အဖြစ်ကတော့အမျိုးသမီးတွေလိုအပ်တဲ့အသုံးဆောင်တဲ့ hygiene kit တို့ဘာလို့ကိုကျမတို့ကတော့တောက်လျှောက်ကုညီနေရရှိတယ်။တစ်ဆက်တစ်လမ်းမှာလည်းကျမတို့ဒီနိုင်ငံတကာအဖွဲ့အစည်းတွေကိုအာဒီအာဒုက္ခသည်တွေကိုအာတောက်လျှောက်ကုညီဖို့အတွက်ကိုကျမတို့ကတော့advocacy လုပ်နေရလည်းရှိပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့နောက်ဆုံးအနေနဲ့မေးချင်တာကအခုဆိုလို့ရှိရင်ဒီကမ္ဘာဒုက္ခသည်များနေလေဒီကမ္ဘာလုံးမှာပေါ့နော်ဒီနှစ်ထဲမှာပို့ပြီးတော့မှဒုက္ခသည်တွေအများကြီးတိုးပွားလာတဲ့အနေအထားမှာရှိရဲဆိုတော့အခုအထူးသဖြင့်ကချင်ဒုက္ခသည်တွေပေါ့နော်ကချင်ဒုက္ခသည်တွေအတွက်ကမ္ဘာဒုက္ခသည်များနေမှာနိုင်ငံတကာအပါအဝင်ဒီလက်ရှိဒီတာဝန်ယူထားတဲ့ဒီတာဝန်ရှိတဲ့သူတွေအကုန်လုံးအတွက်ပေါ့နော်ကချင်ဒုက္ခသည်တွေအတွက်မဆန့်ထဲဘာများတောင်းဆိုချင်တာရှိလဲနောက်သူတို့အတွက်ကောဘာများဆုတောင်းပေးချင်တာရှိပါလဲလို့ဟုတ်
ဟုတ်ဒီလိုကဘာကျမကြီးကဖြစ်နေတဲ့အခြေအနေမှာပေါ့နော်ပြီးလို့ရှင်ဒီပွားကြီးလေးစလာတဲ့အခြေအနေအရန်ခက်ခဲတာရေးဈာထဲမှာဒီဒုက္ခတွေစခန်းတွေမှာခက်ခဲနေတဲ့ပြည်သူတွေကျမပြီးမှာပေါ့နော်ဆက်ပြီးမှာအာသင်ပြီးမှာအသက်ရှင်နေပါစေဆိုတဲ့ဟာကိုလည်းကျမဆုတောင်းပေးချင်တယ်တစ်ချိန်တည်းမှာပဲဒီနိုင်ငံတကာအတိုင်းဝင်းရောပေါ့နော်ကျမတို့လူသားတွေကဒီငိမ့်ချမ်းတဲ့အပြုအမူနဲ့ဆက်ဆံရေးတွေရဲပြီးလို့ရှင်ကျမတို့ရဲ့ဒီ new policy အရာဒီလိုအပ်နေတဲ့လူသားတွေကိုကျမတို့ကူညီနိုင်တဲ့အစီအစဉ်တွေကိုလည်းဆက်ပြီးမှဟိုဒီဇိုင်းမှန်မှန်လှုပ်ဆောင်ဖို့အတွက်အရင်အရေးကြီးရဆိုတာကိုလည်းကျမတောင်းဆိုချင်ပါတယ
်ဟုတ်ကဲ့ရှင်ဖြည့်ပေးတာအများကြီးကျေးဇူးတင်ပါတယ်နော်မဆန်းထွယ်ဟုတ
်ဟုတ်ကဲ့ပါ
ကချင်မျိုးသမီးအစည်းအရုံးတွဲဖက်အတွင်းမှုစံထွယ်ဖြစ်ပါတယ်ရှင်မြန်မာနိုင်ငံမြောက်ဖျားပိုင်းကချင်ပြည်နယ်ထဲမှာကချင်လွတ်မြောက်ရေးအဖွဲ့ KIO လောက်ခံကချင်လွတ်မြောက်ရေးတပ် KIA နဲ့မြန်မာအစိုးရတပ်တို့ကြားမှာ1994ခုနှစ်ကအပြစ်အခက်ရက်စဲခဲ့ပေမဲ့2011ခုနှစ်မှာတော့တိုက်ပွဲတွေဖြစ်နေတာဒီကနေ့အထိဖြစ်ပါတယ် Sibye doka deriga, Siana, Tami de Nama, not hang out on Tadola Gaby, a cool lozema, the thing where Jolau Shini rekachin Sibye doka deri in Nine, Niago, Pianai met Chinigaro at Langwini Badi de Shin.